ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့သတင်းတစ်ပတ်တုန်းကဖမ်းဆီးထားတဲ့မွတ်စလင်86ဦးတွေက33ဦးကိုလာဝကဥပဒေနဲ့တောင်ကုန်းမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပါတယ်။ကြံတဲ့သူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်တာကြောင့်လောလောဆယ်မှာလာဝကမှာပဲထိန်းသိမ်းထားတယ်လို့တောင်ကုန်းမြို့မှရဲစခန်းကရဲရရှိတဦးကပြောပါတယ်။အကြောင်းစုံကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်ကအထောက်ထားမဲ့နေကျော်ခီးသွားလာတဲ့မွတ်စလင်89ယောက်ကိုတောင်ကုန်းမြို့မှရဲစခန်းကဖမ်းဆီးခဲ့ပြီးတော့အဲ့တဲကတူကတော့ကားပေါ်မှာအသက်ရှူကြတာကြောင့်တေဆုံးနေတာတွေ့ရတယ်လို့ကိုယ်တိုင်ဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲရရှိတူကပြောပါတယ်။ဖမ်းဆီးထားတဲ့မွတ်စလင်33ဦးတွေက9ဦးကိုတော့လာအောက်ကဥပဒေပုံမှန်62မြင်းဆောင်63နဲ့တောင်ကုန်းမြို့နယ်တရားရုံးကမနေ့ကထောင်တနစ်စီချမှတ်လိုက်တယ်လို့တောင်ကုန်းမြို့မှရဲစခန်းကရဲရရှိတူကပြောပါတယ်။
အမင်းကြတာက33ယောက်ပြတနည်းတနည်းတနည်းအဲ့ဒီဟိုထောက်ခံချက်မပါပေးနဲ့နေကြိုးသွဲလို့ပေါ့တနည်းနဲ့တနည်
းမိမချပဲကြံတဲ့43ယောက်ကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်ပြီးတော့လက်ရှိမှာလာဝကထိန်းသိမ်းထားပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုမသိသေးဘူးလို့လည်းထောင်ကုန်းမြို့မှာရဲစခန်းကရဲရရှိကဆက်ပြောပါတယ
်အမင်းမချတဲ့လူတွေကတော့ကလေးငယ်တွေပြအခုလာဝကကတော့ထိန်းသိမ်းထားတယ်ပြအဲ့ဒါဘယ်လိုအမင်းချမယ်လို့ကျွန်တော်လေးလက်တလို့တော့မပြောတတ်သေးဘ
ူးထောက်ထားမဲ့မွတ်စလင်တွေကို၆ဘိန်းရင်နဲ့တည်ဆောင်လာတဲ့ရင်မောင်းနဲ့ရင်နောက်လိုက်ကိုတော့လူမောင်ကိုကူးမှုနဲ့တရားစွဲဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းမှာအသွာလာကန့်သက်ခံရတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေစီကိုမကြာခဏဆိုလိုထွက်သွားဖို့ကြိုးစားလေးရှိပါတယ်အခုလိုလူကုန်ကူးရရဲ့အကူအညီနဲ့တရားမဝင်ထွက်ခွာသူတွေကတချို့မြန်မာပိုင်းနဲ့ထမှဖမ်းခံရတာရှိသလိုအိန္ဒိယထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်းနယ်တွေထဲမှာလည်းဖမ်းဆီးခံရတာမျိုးတွေရှိခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေဆက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့ရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်။ဒါ့အပြင်နိုဝင်ဘာလ29ရက်နေ့ကလည်းလေစီပြည်သူ228ယောက်ပါဝင်တဲ့ဆက်လီတစ်စီးကိုစစ်တွေမျိုးအနောက်မြောက်ဘက်ပင်လယ်ထဲမှာရေတပ်ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးထားသူတွေကမွတ်စလင်109ဦးကိုလာကွာဥပဒေပုံမှန်73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်9နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်18နှစ်အရွယ်ကလေးအယောက်80နဲ့အသက်10နှစ်အောက်ကလေး35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကသတိပေးပြီးတော့ပြန်လွှတ်ပေးတယ်လို့သိရပါတယ်ခင်ဗျာ